对，所以说今天看到你的答案没？你该不言嘛？啊，别娘你的答题，比多比数来个，对吧？为什么就嘛说阿龙维多弟弟这个，你那边记？谁家维多弟弟工比多比？好比喏，谁家维多弟嘛？谁家维多弟？哎呀！对啊，我不晓得怎么的呢，阿不拿怎么的呀呀没，阿不拿怎么的妈妈，谁家维多的一出一出的阿百年呢？好比喏，他讲谁家维多的，好啦，奶奶讲你啦，哎呦，他把说谁家维多的一出出的阿百年，喏，老八年也讲你啦。哦，哎，好比。宝贝，你话在哎呦，第一百年啊咯，他妈没睡眠，他对比咯，哦，几咯几啊嘛，宝贝，每一来多，第六里里来，乖乖没多的是咯，喏，给，然后在那里设了一个宝，上面那的啊，可能是那狗嘛，宝贝，你话在年一哎呦，手臂肌的，哎呦，那里有姐姐看着，把我今年背起来睡，都木人。啊，百年的巴雷啥变身上，喏，你讲伊来接伊么搞？他叫宝贝，你话到说巴雷，谢谢宝娃，看那心里有变变米罗奥米啦，莫不啦？罗奥米人的呀嘛，你宝贝你话到呀表演，不都也看那心有奥米咋嘞？嗯，不都也看那心有奥米咋嘞？宝贝你话到弄得利索耶，咪咪也看那心里有奥米嘞，所以咪咪也看那心里有奥米嘞那样嘛。都啊，六步路，他妈莫路是一百里步路，把路嘛撇开不打算，你都也阿用的干嘛的呀？不，好啦，他妈莫路是如巴阿如巴不话的嘛，撇开那里阿没米人，没海狗撇多嘛不，好比侬阿那里的呀没？再看今年呀嘛，阿这旮旯里哟，别说本那个旮旯里嘞都起家伙嘛哦，咋比没？宝贝，你话咋说？旮旯里那表演八百片么嘞？啊，这边片嘛，我查对查比的，后来干了也加人，啊对，比如是伊，咪咪也看那里那不得着急，一直查，都这把手的你也加入是伊，都那十三那个不拉的嘞，都那十三的你也嘛，手把手也好了，今年也嘛不都话俺呢，啊你切开的不话嘛，喏，手把手年少的也是见面里头在包那些的嘞，手把手年少的也浪到苗民你不话所以。阿拉阿弟苗民的阿婆呀，阿拉阿弟嘛是嘞，包南买家咯，身体或者哎，啥的啥的，十点包南我们收啦。哎，这看的嘞，年少的啊，老头有名咯，把路撇开就是有名啊咯，阿年少的呀。哎，这看阿弟嘛把你嘞偏个来路把路嘞，阿拉的阿拉玫瑰路，那脑袋看的家门我们老啦。哎，阿弟啊说不多啊，把新大里包的啦，不多啊，新毛个人不多啊咯，把是边边是包南的我们收啦。阿里个阿里个别人就表里面嘛，明明呢色色的，所以一色的，都是把那色色拉的，所以不黑的。这 idea 呢，给我多拖里面，喏，阿拉找的嘛，宝贝，你话的年底是阿宝的账里有给我记多，不他妈阿宝的账老记有呢，给我们定下。而上年呢，记宝贝，你话的年底干嘛没黑够？好比喏，比阿不嘛那比。没太累啊，阿拉哩，宝贝，你话咋念的？那我这把收入是过年买的，阿拉今年的预备，好比喏，今年的，他过我第二年的，那我这把今年阿用了，那一样了，发一样没？那我这把了，他妈没水都买的。哎呦，干嘛没黑狗？哎呦，咋这水你呢？怎么？哎呦，俺们派地不地大把没？宝贝，你娃咋念的？哎呦，来天嘛，哎呦，那样干啥？哎啦，这边个母婴狗这样大没？阿勇这边干嘛没黑狗？是十八家这样大多？好比喏，他妈都还没收入高挣，他所以干嘛？宝贝，你话咱年底十八号阿有说干嘛路标大哩？干嘛呀？包搞啊？他来路标，这边个在要那家干嘛？我是啦，看家的古奥美耶路标耶，阿贝雷布我巴拉巴拉路哦，那地超车过，他所以干嘛？我是啦，看那名包标他哩，干嘛十八号嘛？去看的。 ခန္ဓာတွေကိုအောင့်မေ့ရရင်သူသည်ဉာဏ်သည်ဘာကိုအာယုံပြုကာမတရားလေးအာယုံပြုတယ်နားလည်ပြီနော်အဲ့တော့ခန္ဓာလို့ပြောတဲ့ဆိုတဲ့အတွေ့အကြုံကာမဝဇ္ဇရခန္ဓာလို့သုံးလိုက်တယ်ဒီလိုကာမဝဇ္ဇရခန္ဓာဆိုရုပ်ကောနဲ့ရောလေရုပ်ကောနဲ့ရောဆိုပစ္စောကာရခန္ဓာလို့ပြောရင်ရောမရဘူးလားပစ္စောကာရလို့ပြောလို့ရှိရင်ကာမကလည်းပါအောင်မယ်အတဉ္ဇတ်ကျင်တဲ့ရူပ15ဘုံကလည်းပါအောင်မယ်ဆိုတော့အဲ့မှာရောတော့ဒါကြောင့်အဲ့ဒီခန္ဓာတွေခန္ဓာလို့သုံးပေမဲ့ဝောကာရခန္ဓာမျိုးနဲ့မပြောဘူးဘုံနေနဲ့ပြောသွားလိမ့်မယ်ဒါဆိုရင်30ဘုံကို3ပိုင်းပိုင်းလိုက်တဲ့အခါမှာကာမက17ရူပက16အရူပက4အဲ့ဒါနဲ့သူကပိုင်းပြောမယ်ဟုတ်ပြီနော်ဒါဆိုရင်ကာမဝဇ္ဇရခန္ဓာဆိုတဲ့အပေါ်မှာဗာလိကိုယ့်အကိုတွတ်ရမယ်ကာမ17ဘုံခန္ဓာပေါ့ဟုတ်ရဲ့လားအဲမြတ်စွာဘုရားအလောင်းတော်ဒီငါဒီအတိတ်ဘဝတုန်းကဆက်တဲ့စဉ်င်းဖြစ်ခဲ့ပါတယ်လို့ပြောရင်အဲ့ဒါဘယ်ခန္ဓာကာမခန္ဓာပေါ့ဆက်တဲ့စဉ်င်းဘဝဟုတ်လားအစူလာသူဘဒါကဇိမ်ပမာဏအဲစသည်ဖြင့်ပေါ့နော်အဲ့ဒီလိုမျိုးတွေဒါဇိမ်ပမာဏအလောင်းမယ်နော်ဟဲ့လားစသည်ဖြင့်အဲ့ဒီလိုတွေပြန်ပြောင်းပြီးတော့တိနိုင်တာတွေအကုန်လုံးဒီကာမဘုံနဲ့ဆက်ဆက်နေအစွေအပယ်လေးဘုံပါသွားမယ်လူပါမယ်နတ်ပြည်6ထပ်ကောပါမှာပေါ့အဲ့ဒါတွေအကုန်လုံးဒါကြောင့်ကာမခန္ဓာလို့ပြောရင်ကာမဝဆရခန္ဓာလို့ပြောရင်ကာမဆက်တဲ့ဘုံဆိုတဲ့ idea ကိုဝင်သွားလိုက်ဟုတ်ပြီနော်အောက်ဆက်ဖတ်ရအောင်ရူပဝဆရဒါဆိုရင်ကိုကခွဲတားရမယ်ရူပဝဆရအရူပဝဆရတွဲမတားနဲ့ရူပဝဆရခန္ဓာလို့ပြောရင်ရူပဘယ်နှဘုံ16ဘုံအရူပဝဆရလို့ပြောရင်4ဘုံဒီ idea ဝင်သွားမယ်အဲ့ဒါတွေဆိုရင်တော့ဒါသည်ဟဲ့လားနဟဲကုတ်တရားရူပဝဆရအရူပဝဆရခန္ဓာလို့ပြောရင်ဓမ္မမိတ်ဆွေများကာမဝဆရခန္ဓာဆိုရင်ကာမ17ဘုံမှာရှိတာတွေမြင်ရမှာမို့သူ့ကိုဖြစ်စေတဲ့အကြောင်းတွေရောပါမလားသူမှရှိတဲ့နန္တရားတွေရောနန္တရားကြည့်တော့လေကာမဝဆရခန္ဓာကိုစဉ်းစားကြည့်အောင်နည်းနည်းသေယုတ်လေးနည်းနည်းပြောပြခြင်းလို့ကာမဝဆရခန္ဓာလို့ပြောရင်ဆိုပါစို့အပယ်လေးပုံညံစွာဘုရားအလောင်းတော်မြောင်မင်းဖြစ်တယ်ဆိုရင်မြောင်မင်းရဲ့ခန္ဓာကတော့အပယ်လေးပုံတရစ္ဆန်ပေါ့ဒါပေမဲ့မြောင်မင်းရဲ့စိတ်ကိုကြည့်အာကုတလဝိဘက်ဥတီတိမဟုတ်ဘူးလားစေတသိက်ကိုကြည့်သူနဲ့ရှင်နဲ့ဆယ်ပါဒါတွေအကုန်လုံးဒီကာမဝဆရတွေကစိတ်ပါမယ်စေတသိက်ပါမယ်ရုပ်ဆိုရင်မြောင်မင်းဆိုတော့ယောက်ျားလားမိန်းမလားအထီးနော်ဘာသိရမှာနော်အဲ့ဒါစာမေးပွဲမှာပြီးခဲ့တဲ့ဘက်ကဟိုလားရုပ်ပိုင်းကျွန်တော်တို့ရဲ့အဘိဓမ္မာလေးရုပ်ပိုင်းမှာလေးကိုလေးထုတ်လိုက်တယ်တရားမင်းရဲ့နော်တရားမင်းမှာရှိတဲ့ရုပ်တရားတွေဆိုတော့သူတို့တွေကအဲတယောက်ကအဲ့ဒါအပြင်မှာအပြင်ထွက်လာပြီးတော့မှတရားမင်းဟာတဲ့ယောက်ျားလားမိန်းမလားမသိလို့တဲ့28ပါရေးခဲ့တယ်နဲ့ဩတရားမင်းအောင်ယောက်ျားမင်းမမသိတော့တိပိသားလို့ထင်လိုက်တာဟုတ်လားဥမဂါကြီးကဘာကြီးတော့အေးပေါ့နော်တော်တော်ကြာမြတ်စွာဘုရားလုံးတော့မြောင်မင်းလို့ပြောရင်လည်းအဲ့ဒါအထီးလားအမလားလည်းမသိပဲဖြစ်အောင်မယ်ဟုတ်လားဒါဆိုရင်မြတ်စွာဘုရားလုံးတော့မြောင်မင်းမှာရှိတဲ့ရုပ်ဆိုရုပ်ဘယ်နှပါ28ပါပေါ့အဲ့ဒီ28ပဲဖြစ်ကဲ28ကတော့ဘယ်သူမှမရပါဘူးဟုတ်တယ်လားဥပရောပြင်းဖြစ်အောင်တော့တလဲစီပေါ်မှာလေဟုတ်ရဟုတ်ရဟုတ်ရလားဒါဆို29ဆိုရုပ်28တည်းကဘာလာလာရုပ်ဆိုတာကာမဝဆရလေဟုတ်လားဟင်သူရဲ့စိတ်တွေကိုကြည့်ရင်ပဋိတန်တွေစိတ်စိတ်တသိကြည့်တော့လေကာမတွေရပဲပဝတ္တိကိုကြည့်တဲ့အခါကျတော့မြတ်စွာဘုရားလောင်းတော့မြောင်မင်းပဝတ္တိအခါဆိုဖြစ်နိုင်သမျှစိတ်ပေါင်းပြီ39ပေါင်းလေ39ကြည့်တော့လေကာမတွေရပဲဟုတ်လားအဲ့ဒီ idea ဝင်သွားမယ်ဒါဆိုကျမတို့လူလို့ပြောရင်ရောလူတို့ရဲ့စိတ်ဒီလေကာမတွေရပဲမဟုတ်လားကာမစိတ်54ပေါင်ဆိုရင်ကျမတို့လူဆိုရင်ကျမတို့ဓမ္မမိတ်ဆွေတို့လို့တိရိပ်ပုတ္တဇဉ်နေဆိုရင်ဖြစ်နိုင်သမျှစိတ်ပေါင်းနေ55ပေါင်ပဲလေကျမတို့ဇံရတော့မှဇံရတော့မှမဲကုတ်ကုသိုလ်6ပါးဝင်သွားမှာပေါ့အဲ့ဒီလိုအချိန်ကြာရင်တော့သူကအပမန် sorry သူကမဲကုတ်ဖြစ်သွားမှာပေါ့ဒါပေမဲ့ကာမခန္ဓာလို့ပြောရင်သူ့မှာရှိတဲ့ပဋိသင်္ဍေပဝတိမှာရှိတဲ့စိတ်စိတ်တိတ်တွေရဲ့ရုပ်တွေပဲပေါ့လူဆိုလဲဒီ idea ပဲမြန်မာလို့ပြောကြဆိုအတ္တညတ္တမြန်မာရဲ့ခန္ဓာဆိုရင်ရူပခန္ဓာလည်းပါမှာပါဟုတ်ပြီနော်အတ္တညတ္တမြန်မာကြီးလို့ပြောရင်သူ့ကိုဖြစ်စေတဲ့အကြောင်းကံတွေပါမြင်ရမှာလေသူ့ကိုဖြစ်စေတဲ့အကြောင်းကံကနံပြောက်စေလို့မုနိရှင်နဲ့တိစ္ဆမဇံကုသိုလ်ကြီးမဟုတ်ဘူးလားဒါကိုမြင်ရမှာသွားနေတဲ့ရုပ်ခန္ဓာကြီးကတော့ကာမဖြစ်နေတာနော်ဟုတ်လားဟုတ်လားလို့ရုပ်တရားမှန်တယ်မြတ်ကာမနော်ဒါပေမဲ့သူ့ကိုဖြစ်စေတဲ့အကြောင်းကံ အရူပ15ပုံကမြန်မာပြည်ကြီးသူ့မှာဖြစ်နေတဲ့ရုပ်ခန္ဓာကတော့ကာမလေဟုတ်လားဟုတ်ရဲ့လားကာမနော်ဒါပေမဲ့သူ့မှာဖြစ်နေတဲ့စိတ်စေတသိက်တွေမှာရူပကြီးများတယ်သူ့ရဲ့ဇန်နေကြည့်ရင်လေရူပဇန်နေပေါ့အဲ့ဒီလိုလေးတွေသူကမြင်နေရမယ်အကြောင်းကဲ့မှရှာရလိမ့်မယ်ဒါကြောင့်ကာမခန္ဓာတို့ကိုလို့ပြောရင်ကာမ7ပုံလည်းပြောလို့ရတယ်ရုပ်လည်းပါမလားမပါဘူးလားပါမလားပါမှာပေါ့ဒါဆိုရင်ရူပဝိစရရူပခန္ဓာလို့ပြောရင်ရူပဇံအရူပဇံစိတ်တွေစေတသိက်တွေရူပမြန်မာကြီးမှာရူပစိတ်ကြီးပဲရှိနေတာမဟုတ်ဘူးတို့စူးစမ်းရင်အရူပဇံရောအဲ့ဒီအချိန်အရူပခန္ဓာဖြစ်မှာပေါ့ဟုတ်လားရင်ရိုးရိုးနေရင်ကာမစိတ်ရောရှိလာရင်ကာမခန္ဓာကာမစိတ်တွေဘာတွေဖြစ်ရင်ကာမခန္ဓာသဘောပေါက်လားဒါကြောင့်ခန္ဓာဆိုစကလုံးမြင်ရင်ရုပ်ကောဉာဏ်ရောသဘောပေါက်ရုပ်ဆိုရင်ပါလေရုပ်ဆိုရင်ကာမနာမ်ဆိုရင်ကာမလည်းပါမယ်ရူပလည်းပါမယ်အရူပလည်းပါမယ်လောကုတ္တရာတွေရောပါမလားယင်နာမ်လို့ပြောရင်လောကုတ္တရာတွေရောပါမှာပေါ့ဓမ္မမိတ်ဆွေများရဲ့ဒါကြောင့်ကာမဝိစရခန္ဓာဆိုရင်ကာမစက်တပုံမှာရှိတယ်ယုတ်တရားနံတရားလည်းပါမယ်နောက်တစ်ခုယုတ်ကောအဲ့တော့ကာမခန္ဓာဆိုရင်ကာမစက်တပုံဆိုတာတုတ်ပြီးနော်ဓမ္မမိတ်ဆွေတို့ဘာတုတ်လို့ရသေးလဲကာမစိတ်54စေတသိက်52ယုတ်28အဲ့ဒါပြည့်မလွဲမှန်တဲ့ဟာပဲအဲ့ဒါတယုတ်ထိထည့်ပေးလိုက်တာရိုးရိုးလေးပဲပြောရင်တော့ကာမခန္ဓာဆိုကာမစက်တပုံခန္ဓာပေါ့ဒါဆိုရင်အဲ့ဒီကာမခန္ဓာထဲမှာရုပ်တွေမှန်သမျှဒီဘယ်ထက်ထက်ဒါဆိုရင်ကျမတို့ကာမဘုံသားတွေမှာကျမတို့မှာလောလောဆယ်ကျမတို့ရဲ့ပိုးတိခုအခြေအနေကြည့်ကျမတို့ရဲ့စိတ်ကလည်းကာမစိတ်ကျမတို့မှာရှိနေတဲ့စေတသိက်တွေကလည်းကာမစိတ်နဲ့ရှင်နေတာကျမတို့မှာရှိတဲ့ရုပ်မှန်တရွေလည်းကျမတို့ခုလောလောဆယ်ရူပဇံအရူပဇံဆိုတဲ့မဲကုတ်စိတ်တွေရှိမရှိမရှိရင်ကျမတို့မှာမဲကုတ်ခန္ဓာလုံးဝမရှိဘူးဟုတ်လားဟုတ်လားမဲ့ဖို့ရောမရှိရင်အပမာနာလည်းမရှိဘူးသဘောပေါက်တယ်လားအဲရူပ15ပုံကမြန်မာကိုလှမ်းကြည့်ရူပ15ပုံကမြန်မာမှာရုပ်ကောဏ္ဍရောရှိမရှိရှိတယ်နော်သူ့ရဲ့ရုပ်မှန်သမျှသည်ကာမဟုတ်ပြီနော်နည်းနည်းတိုးပြောကြည့်တာအကျမ်းပြောတယ်ခုနည်းနည်းစိတ်ကြတယ်သူ့ရဲ့ရုပ်မှန်သမျှသည်ကာမရူပမြန်မာကြီးမှာရူပစိတ်တွေရောမရှိဘူးလားအဲ့ဒါဘာခန္ဓာရူပခန္ဓာဖြစ်တာပေါ့ကာမစိတ်ကောရူပ15ပုံကမြမကြီးမှဖြစ်တဲ့စိတ်ဆိုရင်ဟဲ့လားအကုသိုလ်စိတ်12ပါးတည်းကဒေါသမှုတွေကျင့်တော့အကုသိုလ်စိတ်10ပါးဖြစ်မဖြစ်ဖြစ်လာရင်ဖြစ်တဲ့နော်ပြီးရင်ဓမ္မမိတ်ရှင်များအာယစိတ်18ပါးတည်းကဂန္ဓာရီ6ပဲကျင့်တာလေဟတိတုပ္ပတ်ကလည်းမြမမှာယဟန္တာဆိုပါတော့မှာလေကာမရိ6ကြည်တော့အာဟိစိတ်က12ပါးဖြစ်နေလေ။ကာမသောဘနာ24တဲ့ကရူပ15ပုံကမြန်မာအနေနဲ့ပြောရင်မဟာဝိဘက်တာမဖြစ်တာလေ။မဟာကုသိုလ်မဟာကရိယာဖြစ်သလား။ဖြစ်တယ်လေ။အဲ့ဒီအထီးဒီကာမစိတ်စေတသိက်တွေဟုတ်သလားယင်။အဲ့ဒါဆိုရင်ဘာခန္ဓာ။ကာမခန္ဓာလို့ပြောလို့ရပြီပေါ့။ဟုတ်လား။သူ့မှာရှိတဲ့ရုပ်ကော။ဒါဆိုရင်ကာမစိတ်54စေတသိက်52ရုပ်နဲ့ဆက်ရှိတဲ့အကျုံးဝင်သမျှသည်ကာမခန္ဓာရူပစိတ်စေတသိက်တွေသည်ရူပခန္ဓာအရူပစိတ်စေတသိက်တို့သည်သဘောပေါက်သလားဆိုပါစို့ရဲ့မြတ်စွာဘုရားအလောင်းတော်ယတိအာဂိတိယတိပဲဆိုပါစို့အာဂိတိယတိသည်ဇံဘိညင်နေနဲ့ပျော်မွေ့ပြီးတော့နေတာကိုမြင်ခဲ့ရင်မြတ်စွာဘုရားဒါမှမဟုတ်သူ့မိသားရှိယတိဘဝကိုပြန်ပြောင်းပြီးတော့ပုဗ္ဗေနိဝါဒနဲ့ပြန်ကြည့်တဲ့အခါကျရင်သူ့မိသားရှိယတိဒီဟလာဘယ်မျိုးနွယ်မှာဖြစ်တယ်တထင်းမျိုးနွယ်ဟုတ်ကလားပုံနာပေါ့ပုံနာတော့ပုံနာပဲတထင်းဘဝဖြစ်တယ်အဖာကမီးတော်ကဘသူသူ့ရဲ့မယ်တော်ကဘသူဒါမဲ့ငယ်စဉ်တည်းကသာလားမိဘတွေဆုံးပါသွားတယ်ဗန္နာတိန်ကထိန်းထားတယ်အဲ့တော့နောက်တစ်ခါသူ့မိသားတထင်းသားလေးရနေသူ့မိသားရှင်အသေးဖြစ်သွားတယ်ဟလာရှင်မောဟန်တာဓမိယတောင်မှာဇံဘိညင်နေနဲ့မွေ့လျော်နေဇံဘိညင်နေအာယုံပြုတ်ခိုင်းရူပခန္ဓာဖြစ်မှာပေါ့ကျန်နာမှန်တည်းများကာမခန္ဓာပေါ့သဘောပေါက်ပြီလားအဲ့ဒီလောက်ထိလဲတွေးပြီးတော့မြင်ရမယ်အရူပစိတ်စေတသိမ့်မှန်တည်းများအရူပခန္ဓာမဟဲအဲ့ဒါတွေကိုကာရူပစိတ်စေတသိမ့်အရူပစိတ်စေတသိမ့်တွေအကုန်လုံးပေါင်းလိုက်ရင်တော့ မဟဲကုတ်ခန္ဓာဖြစ်သွားပြီမဲစိတ်ဖို့စိတ်တွေဖြစ်သွားရင်တော့အပမနာသဘောပေါက်သလားဟင်ဒါကြောင့်ကာမခန္ဓာဆိုရင်ကာမစက်တဘုံလဲတွတ်ရမယ်ကာမစက်တဘုံကတော့ဧကံပေါ့ဟုတ်လားဟင်တန်တဲ့ရူပဘုံတွေကရုပ်တွေမှန်သမျှလဲကာမပေါ့မြင်လားအဲ့တော့ပို့ပြီးတိတိကျကျပြောကြစတဲ့ဆိုရင်ကာမဝဆရခန္ဓာဆိုတာဒီကာမစိတ်စေတသိက်ရုပ်ရူပဝဆရခန္ဓာလို့ပြောရင်ရူပစိတ်စေတသိက်သူကနာမည်လေအရူပဝဆရခန္ဓာဆိုရင်လေအရူပစိတ်စေတသိက်အဲ့ဒါကအဘိဓမ္မာသယုတ်ကိုနားလည်တဲ့သူကအဲ့ဒီလောက်ထိမြင်သွားလိမ့်မယ်ရှုပ်ညာသွားလိမ့်လားမရှုပ်ဘူးเนาะကဲအဲ့ဒါလေးကိုတစ်ခေါက်လေးအာယုံပြုပြီးတော့ပြန်ဖတ်ပေးပါဦးဒါဆိုရင်ရူပဝဆရခန္ဓာလို့ပြောရင်ရူပစိတ်စီတသိလို့ကျမခြုံပြောလိုက်တယ်အတိအကျသယုတ်ကိုတက်ပြီးကောက်ကြရင်ရူပစိတ်က15ပါးစေတသိက်က35ပါး35ပါးပထမဇန်စု35ဒုတိယဇန်စု34တွက်သူယော့ွားလိုက်ဟုတ်ရဲ့လားရူပစိတ်လို့ပြောရင်ဇာနဗေဒနဲ့ပြောရင်ပါဒုတာစပင်စအစီပါမပါပထမဇန်3ဒုတိယဇံ3တတိယဇံ3သရုတ်ဒဇံ3ပစ္စမဇံ3ဟုတ်ရဲ့လားအရူပဝဆရာခန္ဓာလို့ပြောရင်အရူပစိတ်12ပါးဇံနေနဲ့ပြောပစ္စမဇံဒါဆိုစေတသိက်ပြီး30ဟုတ်လားအဲ့ဒီလိုထိတာကိုကတယုတ်ကြည့်တဲ့သူကတန်းမြင်ရတယ်ဒါကိုခန္ဓာလို့ပြောတဲ့အတွက်ကြောင့်အဲ့ဒီအဋ္ဌကထာဆရာတော်အလိုကြခန္ဓာဖွဲ့ကြည့်လိုက်ရူပစိတ်ဒီဝိညာဉ်နဲ့ခန္ဓာဟုတ်လားသူရှင်နဲ့စေတသိက်35လို့ပြောထားရင်ဟလာဝေဒနာစေတသိက်ကဝေဒနဲ့ခန္ဓာ၊တင်ညာစေတသိက်ကတင်ညာခန္ဓာ၊ကျွေးစေတသိက်33ပါးသည်သင်္ခါရခန္ဓာ။ဒါဆိုရင်အရူပဝဆရာရူပဝဆရာခန္ဓာဆိုရင်နာမ်ခန္ဓာ4ပဲ။အရူပဝဆရာလို့ပြောလဲနာမ်ခန္ဓာ4ပဲ။ကာမဝဆရာလို့ပြောရင်ခန္ဓာ5ပါးလုံးပါတယ်။ရုပ်တည်ကာမဝဆရာအဲ့ဒါနည်းနည်းထပ်တိုးပြောကြည့်တာဟုတ်လားမမြင်ရင်တော့ခုနအတိုင်းပဲကာမဝဆရခန္ဓာဆိုကာမစက်တဘုံနဲ့ယုတ်ရူပဝဆရခန္ဓာဆိုရင်ရူပဟုတ်လားဒါဆိုအတိညာတ္တကြီးဆိုရင်ဘယ်ဖဲထည့်ရတော့မလဲကာမဝဆရခန္ဓာသွားဖြစ်ပြီပေါ့သူရဲ့ဇာဏံပြောက်စီလိုမျိုးနဲ့ရှင်တဲ့ပစ္စမဇံကုသိုလ်ကံကြတော့ရူပဝဆရခန္ဓာလည်းပါပြီပေါ့ရှင်းလားလို့ချုပ်သွားပြီမချုပ်ဘူးနော်အဲ့ဒီလောက်ထိကိုကမြင်ရမယ်တရုတ်ကိုခြေတဲ့သူကအဲ့လောက်ထိတိုးကြီးကြီးလို့ရတယ်အဲ့လိုမမြင်တော့ကျမတို့ကခုနလိုပဲပြောထည့်လိုက်လို့ရလားမရဘူးလားဒါစာတက်အောင်သင်ပေးတာကျမမေးရှိများနားဟောလေလားရူပဝဆရပြမဆိုရင်ရူပဝဆရခန္ဓာတခုလည်းရှိတာမဟုတ်ဘူးသူ့မှာရှိတဲ့ဇန်စိတ်စေတသိက်ဆိုရင်နော်ရူပဝဆရသူ့မှာရှိတဲ့ယုတ်တိဆိုရင်နော်ကာမဝဆရ तू ကအရူပဇန်မှာစက်ရနေရင်အရူပဝဆရရှင်းလားလို့အရူပဗျမာကြီးလို့ပြောမယ်အရူပဗျမာကြီးဆိုအရူပဇံစိတ်စေတသိက်တွေဆိုရင်ရူပဝဆရဇံเนี่ยသူကပြန်မမဝင်စားတော့မရှိဘူးသူ့မှာယုတ်ကလည်းအဲ့တော့အရူပဝဆရဗျမာဆိုရင်ဘာခန္ဓာပဲရှိအရူပဝဆရခန္ဓာပဲရှိတယ်ရူပဗျမာဆိုရင်တော့ရူပ15ပုံကဗျမာဆိုရင်သူ့ရဲ့ယုတ်ကကာမဝဆရကာမတရားဟုတ်လားသူ့ရဲ့စိတ်စေတသိက်ကရူပလည်းရှိမယ်အရူပလည်းအဲ sorry ရူပလည်းရှိမယ်ကာမလည်းမရှိဘူးလားဟုတ်လားအဲ့ဒီလိုကိုယ့်အကိုတယုတ်တွေ့တတ်ရမယ်ဒါကြောင့်ကျမတို့ကတရေကိုပြန်ကောက်လိုက်ရင်ကာမတရားလို့ပြောလိုက်ရင်ကာမစိတ်54စေတသိက်52ယုံနဲ့78ပါရူပခန္ဓာရူပဝဆရတရားလို့ပြောရင်ရူပစိတ်စေတသိက်အရူပခန္ဓာလို့ပြောရင်အရူပစိတ်စေတသိက်မြတ်စွာဘုရားအလောင်းတော်ခုနပြောတဲ့သူမိသားရှင်သေးတို့ဇံဘိညင်တွေရနေတဲ့အခိုက်ဆိုရင်ရူပခန္ဓာလည်းရနေတယ်လေဟုတ်လားယင်အရူပဇံတွေပါရနေခဲ့ယင် အရူပခန္ဓာရောမရဘူးလားဒါဆိုရင်အဲ့ဒီပုံကိုလို့ကြတော့ဘုံငင်းနဲ့ပြောရင်ကာမဘုံမှာရှိနေပြီမဲ့ကာမယုံနဲ့ခန္ဓာရှိပြီမဲ့ဇန်နေပါရထားတော့မဟဲ့ကုတ်တွေရောမရှိနေဘူးလားတခါမဲ့ဘုံပါရခဲ့ရင်တော့အပမနာပေါ့အဲ့ဒါဆိုရင်အဲ့ဒီပုံကရိုးရိုးလူလားမြင့်မြတ်တဲ့လူလားမြင့်မြတ်တဲ့သူဖြစ်သွားတာပေါ့ကျမတို့ကဘာလူတွေရိုးရိုးလူဟုတ်ရဲ့လားကြွားကြွားကြီးတာပြောနေတာတိရိတ်တာပြောနေတယ်ဘာတရားမှလူမြတ်တို့ရဲ့ဥစ္စာဖြစ်တဲ့ဇံမဲ့ဖို့ဗာတရားမှာမရှိသေးတော့ကြွားတော့တာတိဟိတ်တာပြောပေမဲ့ကျမတို့ရဲ့ level သွားရမယ်ခုလက်ရှိအခြေအနေရဆိုရင်အကုသိုလ်ရှိရင်အပယ်လဲကြားနိုင်တယ်ကိုရှိတဲ့ကုသိုလ်ကဘာကုသိုလ်ကာမကုသိုလ်ကလွဲလို့တခြားဘာကုသိုလ်မှာမရှိတော့ကာမကုသိုလ်ဆိုရင်လူနဲ့နဲ့ဒါပဲအပယ်လေးပုံသာလို့ပြောပေမဲ့ तू ကအကုသိုလ်မလုပ်ထားဘူးဆိုရင် तू လည်းကာမကုသိုလ်ရှိရင်လူနဲ့ပဲမဟုတ်လားအကုသိုလ်လို့ရအပယ်ဆိုတော့ကျမတို့နဲ့သူတို့နဲ့ဘာကွာလဲ။ကွာတာနည်းနည်းပဲရှိတယ်။သူတို့ကဘလောက်ကြိုးစားစားဇံမဲ့ဖို့မရ။ကျမတို့ကကြိုးစားရင်ဒါပေမဲ့ခုထိတော့အဲကြိုးစားရင်ဇံဆိုတဲ့မဟေကုတ်တရားရနိုင်တယ်။မဲ့ဖို့ဆိုတဲ့အပမနာတရားလည်းရနိုင်တဲ့ chance တော့ရှိပေမဲ့ယခုလက်ရှိအခြေအနေကတော့သူတို့နဲ့သူမသားကိုအာတုပါပဲလေ။ဟုတ်လားလဲ။ဟုတ်လားလို့သူမသားကိုအာသုဘဆိုတာသူလည်းမသားဘူးကိုလည်းမသားဘူးပြောတာလေဟုတ်တယ်လားဟုတ်ရောဟုတ်ရဲ့လားအဲ့ဒီလိုမြင်ထားရမယ်ဒါကြောင့်ကာမတရားအရာကောက်ရည်ကာမစိတ်54စေတသိက်52ယုံ28ဘာရူပခန္ဓာလို့ပြောရည်ရူပစိတ်15ဘာစေတသိက်35ဘာအရူပခန္ဓာလို့ပြောရည်အရူပဝဆရာစိတ်12ဘာစေတသိက်30ပါအဲ့ဒီလိုလေးထိကျမနည်းနည်းတိုးပြောကြည့်တယ်လိုက်နိုင်ရလားကဲလိုက်နိုင်ရင်အဲ့ဒါဒါစာမေးဝဲအတွက်ကြက်ခိုင်းတာမဟုတ်ဘူးစာတက်အောင်တင်ပေးနေတာစဉ်းစားနေကဲအောက်တစ်ကြောင်စဉ်းကြစို့ကာလအနေနဲ့ပြောရင်နော်အတိတ်ကာလဒါကတော့ပြောချင်တော့ဟုတ်ပြီနော်အတိတ်ကာလ၌အဲ့တော့အဓိကလိုင်းတားအမမဲ့နဲ့ဖို့ပေါ့ဟုတ်ပြီနော်အဲ့ဒါတွေကိုအောင်းမေ့ရင်ဗာလဲဒီဘက်ကအယောင်နဲ့တားရင်အပမနာအပမနာဆိုရင်မဲ့ဖို့ပေါ့အဲ့ဒီတော့ကသူလဲအရိယာကိုလဲအရိယာပေါ့ဟုတ်လားအဲ့ဒါတွေကိုအာယုံအပြုမိရင်နော်အပမနာအတိတ်ကာလမင်းဟိုးဘဝတွေလို့မပြောချင်သေးဘူးဒီဘဝရဲ့အတိတ်ကောမပါဘူးလားဒီဘဝရဲ့အတိတ်ဆိုခုမသိရင်ခင်မတိုင်ခင်လွန်ခဲ့တဲ့10နှစ်လောက်ကကိုကမဲ့ဖို့ရခဲ့ပြီးပြီဆိုရင်ကိုရတဲ့မဲ့ဖို့အာယုံပြုရင်ရောဒါဥဆုလိုနေတာပေါ့ကဲဒီဘက်အောက်ကိုဆင်းမယ်ပွားစီအပ်ပြီးတော့မဲ့ကိုသာလင်အောင်းမေ့ရင်တော့မဲ့လို့ယူလိုက်ပြီပေါ့ကာလအနေနဲ့ပြောရင်တော့အတိတ်ပဲပေါ့ဟုတ်လားကိန်းတိအားဖြင့်ပုပ်ဝေနိဝါဒဉာဏ်သည်ဘာကိုသာအာယုံပြုအဲအဲ့တော့အဲ့လေးတွေကိုကကိုကြားသွားနောက်တစ်ခုနံပါတ်6မိမိခန္ဓာတွေကိုအောင်းမေ့တဲ့ခဏမှာတော့ဣဇတ်တာသူတစ်ပါးခန္ဓာတွေကိုအောင်းမေ့ရင်ဗဟိတာဟုတ်ရဲ့လားနောက်တစ်ခုဆက်မယ်အတိတ်ကာလ၌ဆိုတာဒါဘုဗ္ဗေနိဝါဒဆိုအတိတ်ကြီးပဲလေဆက်သွားမယ်ဝိပတ္တိမြတ်စွာဘုရားအဲ့တော့ sorry မပြောတာနည်းနည်းလိုနေတယ်ဘုဗ္ဗေနိဝါဒမိမိရောသူတစ်ပါးရောယူလို့ရတယ်နော်အဲ့ဒါပြောဖို့လိုတယ်နော်အဲ့ဒါမိမိစီပင်မကဘူးလေသူတစ်ပါးရောကြည့်လို့မရဘူးလားရတာပဲလေအဲ့ဒါကြောင့်မိမိသူတစ်ပါးဒါကြောင့်ဣဇတ်တာဗဟိတာအကုန်တွဲရမှာနော်မိမိနဲ့ရွယ်ဆက်တာတသက်ဟိုဘက်မှာပါခဲ့တဲ့ဥစ္စာလေးပါလဲမသိဘူးကျမပြောခဲ့တာစေတောပရိယာမဟုတ်စေတောပရိယာဆိုသူတပါးနေဦးမိမိကြီးပဲကပါလဲမိမိတခုတည်းပဲသွားခဲ့တာလေဘာညံလဲနေပါအောင်ဘယ်ရလဲယထကမ္မုပကမဟုတ်ယထကမ္မုပကလည်းသူတပါးအစ္ဆတဗဟိတပဲမိမိကြီးပဲမရှိဘူးနော်ဒီဘောင်ပြန်ကြည့်ပါအောင်မယ်အဋ္ဌဝိဒပြန်ကြည့်ရအဘိညာဉ်တို့ရဲ့အာယုံပြန်ကြည့်အောင်နော်အဘိညာဉ်မှာအဋ္ဌဝိဒကြရင်အတိတ်ကောပစ္စုပန်ရောအနာဂတ်ရောအစ္ဆတရောဗဟိတရောဟုတ်တယ်နော်ဒိဗ္ဗတောကြလည်းဒီတိုင်းပဲဟုတ်ပြီစေတောပရိယစေတောပရိယကြရင်တော့ဗဟိတကြီးပဲအဲ့ဒါနဲ့ယူကြည့်ရမှာနော်ဗဟိတသက်သက်ပြောတာအစ္ဆတသက်သက်မရှိဘူးနော်အဲ့ဒါတစ်ချက်သတိထားသွားရမယ် အဲ့တော့ပုပ်ပင်နိဝါဒဆိုလေဟုတ်တယ်လေသူတစ်ပါးကိုလည်းပြန်ကြည့်လို့မရဘူးလားရှင်းရှင်းပြောရမှာဘာဖြစ်ခဲ့တယ်ဟုတ်တယ်လားအဲဆိုပါစို့ဟုတ်တာပေါ့ဒီနေရာမှာဆိုပါစို့ယဟန်တစ်ပါးမတုဂါမတယောက်ရဲ့အစင်းကိုမြင်ပြီးတော့တရားမှမပြောမွေးဘူးလူထက်ကြည့်နေတယ်မြတ်စွာဘုရားစီခေါ်လာတယ်ခေါ်လာတဲ့အချိန်တိုင်းအေးအဲ့ဒါအသေးဒီဘဝကြမ်းမှာအဲ့လိုဖြစ်တာမဟုတ်ဘူးရှေးဘဝတုန်းကလည်းအဲ့လိုပဲဖြစ်ခဲ့ဘူးတယ်ဆိုပြန်ဟောတာမရှိဘူးလားအေးတင်မမဟုတ်ဘူးငါလည်းအဲ့ဒီလိုမျိုးဖြစ်ခဲ့ဘူးတယ်ဆိုမောရတုတ်တန်လေမြတ်စွာဘုရားအလောင်းတော်ဥတော်မင်းအေးအဲ့ဒါမျိုးတွေကြရင်အစ္ဆတရောဘေးတာပုပ္ပိနိဝါဒဆိုသူတစ်ပါးရဲ့ဥစ္စာလည်းမပါဘူးလားအေးအရင်တုန်းကလည်းဟဲ့လားဒီမှာလည်းထိုတုန်းကဒီမှာယဟန်တစ်ပါးဒီလိုပဲနော်ဒီရှင်မကတ္တရှင်မကတ္တဗမထေရဲ့တပည့်နော်ရှင်မကတ္တဗမတင်မြတ်ကိုမတင်နဲ့ကောမတင်နဲ့လည်းမတင်နဲ့လှုပ်ကျွေးတဲ့တပည့်နှစ်ပါးတပါးသူကဟိုအနားမှာကက်ပြီးတော့သူကနေတယ်ဆရာနားမှာကက်နေတယ်ဆရာဝေယဝိသလှုပ်ချင်အောင်သူဆောင်းတာလေတကယ်တမ်းသူကမလှုပ်ဘူးတကယ်တပါးအလုံးလှုပ်တာသူတော်ကလှုပ်ပြီးတော့ရင်နွေးကြီးကယ်ပြီးပြီဆိုရင်လေသူကအနောက်မှာပဲနေတဲ့အချိန်မှာရှင်ပြားဒီမှာရင်နွေးရပါပြီရေချိုးပါဆိုမထေရဘသူပဲလှုပ်တယ်ဖြင်းလဲသူပဲလှုပ်တယ်ပဲဖြင်းတာပေါ့နောက်ကြတော့ဟိုတပါခန်းလာများနေတော့ရင်ွေးတဲ့ကြောင်ဆောင်းဆောင်းပြီးတော့တကယ်မတည်ဘူးမတည်ဘဲနဲ့ထားတော့သူကအဲဒီကောင်တော့မိဖို့ဟာလာဒီခုနပြောတဲ့ဟိုဟာဟိုရင်ွေးချိုးတဲ့နေရာလဲဝင်သွားပြီးပြီအဲဒါဆိုရင်သူကအိုးကြီးနဲ့လဲဟိုဟာဘွားအဝတ်ကလည်းအုပ်ထားတော့ဒါတည်ပြီးသားပဲပေါ့ရှင်မရရေချိုးလို့ရပါပြီရင်ွေးတည်ပြီးပါပြီဆိုသွားဖွင့်ကြည့်တော့ဘာမှမရှိတော့ဟင်းမကြည့်ပါလားဆိုရှင်ခုနကတော့သူလောက်တာတွေ့တာပဲဆိုတော့သူကသူနဲ့ပေါ်လားမပေါ်ဘူးလားပေါ်တော့အဲ့လိုလဲစူရောသူ့ကိုစူရကောင်းမလားဆိုပြီးတော့ရှင်မကတ္တပနဲ့ခုနသူ့ရဲ့တကြီးစွန့်ငံကြွားတဲ့အချိန်မှာတကြောင်လုံးမှရှိတဲ့ပရိခေယတဲ့အကုန်လုံးကိုဖျက်ဆီးပြီးသူထွက်သွားတယ်ထွက်သွားတော့အဲ့ဒါကိုသိတဲ့အခါမှာမြတ်စွာဘုရားသူ့ဇာတ်ကြောင်ဟောတယ်သူကဒီဘဝမှာအဲ့လိုမဟုတ်ဘူးရှေးဘဝတုန်းကလည်းဒီလိုပဲဆိုတော့ဘယ်ရမဆိုလေခုဘဝလုံနေတာရှေးဘဝအကြောင်းမကင်းဘူးနော်မကောင်းတာလုံလဲရှေးဘဝအကြောင်းပဲကောင်းတာလုံလဲရှေးဘဝအကြောင်းဒါဆိုထက်ဆက်လာတဲ့သဘောအဲ့ဒီလိုပြန်ပြောင်းပြီးဟောရှေးတုန်းကဆိုလဲကမြောက်ဘဝဖြစ်ခဲ့ဘူးတုန်းကဘလို့ပဲလုတ်ခဲ့ဘူးပါလေဆိုဖះပြန်ပြန်ပြီးတော့ဇက်တော်တွေပြန်ပေါင်းတာတွေမရှိဘူးလားအဲ့ဒါတွေမှန်သမျှသည်ဘာနဲ့ဘာညံနဲ့ကြည့်တာပုပ္ပေနေဝါဒအဲ့ဒါမျိုးလေးတွေပြန်ကြည့်လို့ရတယ်ဟုတ်ပြီနော်အဲဘသူဇက်ကြောင်းပဲပြောပြောဇိမ္မာမာနအကြောင်းပြောလဲဇိမ္မာမာနရှေးဘဝလဲဒီလိုပဲအဲစသည်ဖြင့်ဟလာကုနာပြောတဲ့ဟိုလေဘယ်စားတယ်ဆိုပြီးတော့နေတယ်လေတကယ်တော့စားတာလူရဲ့မစင်နဲ့ခြေတပောင်ကျိုးပဲရက်တယ်ဟုတ်ကဲ့ပြီးလို့ရှိရင်အဝတ်ကလည်းလုံးဝမဝေ့ဘူးသူကသူအရိယာလို့ပြောတာမြတ်စွာဘုရားကတော့ပုပ္ပိနိဝါဒရပြန်သိလားမသိလားဘယ်ကံနေကြောင့်ဗာပြစ်တယ်လို့ပြန်ပြောရင်အဲ့ဒါကယထာကံမူပကဒိဗ္ဗစက္ခုနဲ့သူကြည့်တယ်ယထာကံမူပကအကြောင်းနဲ့ပြောတယ်ဒိဗ္ဗစက္ခုထဲမှာပါတယ်ယထာကံမူပကလေသူ့ရဲ့ဇက်တွေပြန်ပြီးတော့ဖြစ်ခဲ့တာတွေပြန်ပြောရင်ခန္ဓာစင်တွေပြန်ပြောရင်နော်ပုပ္ပိနိဝါဒဒါကြောင့်အစ္ဆတရောဗဟိတရောချင်းဆက်တစ်ခုပဲရှိတယ်စေတောပရိယတစ်ခုတည်းအစ္ဆတမဟုတ်ဘူးသူတပားရဲ့စိတ်ကိုကြည့်တဲ့အတွက်ဒါတွေဒီဗဟိတအဲ့ဒါပြောချင်တာအဲ့နှစ်ခုရောနေတဲ့တတိထားမယ်ဒါကြောင့်ကျန်နာမှန်သမျှအစ္ဆတဗဟိတအဲ့ဒီဝိဒဖန်ဆင်းရောအစ္ဆတဗဟိတပဲအဲ့ဒီအိုင်ဒီယာလေးနဲ့ဒါကြောင့်ဒီအဘိညာဉ်အာယုန်တွေကြက်တဲ့အခါမှာမူရင်းသဘောလေးကိုပြန်ပြီးတော့အာယုန်ပြုတ်ပြီးတော့ကြည့်ရမယ်ဟုတ်ပြီနော်အဲ့ဒီဝိဒဘိညာဉ်ပြန်ကြည့်ရင်အဲ့ဒီဝိဒဒီခုနပြောတဲ့ကာမတရားတွေလည်းလုံးလို့ရတယ်ဘဲဟကုတ်လည်းလုံးလို့ရတာဒါတွဲတွဲခဲ့ပြီးပြီကာလအနေနဲ့ပြောဟဲ့သူဒီအတိတ်ပစ္စုပ္ပန်အနာဂတ်၃ခုလုံးဒါကျမငင်းဆောင်နေချက်ခဲ့ခိုင်းတယ်ပြီးရင်အေဒီဝိဒ္ဓဆိုတာအစ္ဆတရောဗဟိတရောဖြစ်နိုင်တယ်ဟလာအေဒီဝိဒ္ဓဒီ9မျိုးမဟုတ်ဘူးလားအဲ့ဒီ9မျိုးကိုကြည့်တဲ့အခါမှာအပေါ်မှာသူ့နဲ့ကပ်ရဲ့မှာစာမျက်နှာတစ်ခွ9ကိုပြောနေတာနော်အဲ့ဒီထဲမှာကျမတို့အကျုံးဝင်တဲ့အာယုန်တွေမှာအားလုံးပေါင်း10မျိုးရှိလားမရှိဘူးလား10မျိုးနော်10မျိုးထဲမှာအိဒိဝိဒလို့ပြောရင်ကာမလားမဟေဂုတ်လားလို့ပြောရင်ကာမရောမဟေဂုတ်ရောအပမနာတို့မဟေမက်တို့မရှိဘူးအိဒိဝိဒဟုတ်လားအပမနာလို့ပြောရင်အဲ့ဒါကမက်ဖို့လေဒါနဲ့ပတ်သက်တာမရှိဘူးမက်လည်းမရှိဘူးတခါကာလအနေနဲ့ပြောအတိတ်ကောပစ္စုပန်ရောအနာဂတ်ကော3ခုလုံးဟလာနောက်တခါတန်တန်အနေနဲ့ပြောဣဇ္ဇဒယောဗဟိတယောအိဒိဝိဒပြည့်ညက်တော့မရှိဘူးเนาะဒါလေးအဲ့ဒီလို idea နဲ့အဲ့ဒီ set 10ခုထဲမှာပြန်ပြန်ထည့်သွားဒိဗ္ဗသောတာလို့ပြောရင်သူတစ်ပါးရဲ့အတန်မဟုတ်ဘူးလားအတန်ဆိုတော့ရုပ်လားနံလားရုပ်ဆိုတော့ဘာတရားကာမဟုတ်ပြီလားပြီးဣဇ္ဇ ဟလာဒီနေရာမှာကာလအနေနဲ့ပြောရင်ပစ္စုပန်အတန်တာကြားလို့ရတော့ပစ္စုပန်ဘုသူအတန်နေကြားလို့ရတယ်လေကိုယ်တည်းကိုယ်ခန္ဓာမှာလည်းရှိတဲ့အတန်လည်းကြားလို့ရတယ်သူတစ်ပါးမှာရှိတဲ့အတန်တွေလည်းကြားလို့ရတယ်ဆိုတော့သူကအစ္ဆတဗဟိတဆိုပြီး၄မျိုးသောအာယုံဟုတ်ရဲ့လားဒိဗ္ဗသောတလေအဲ့ဒီလိုပြန်ကြည့်မှဒါမှတ်လို့လွယ်တယ်လေအတန်လောက်လေးတစ်ခေါက်လောက်ကြည့်တာစာမေးပွဲအတွက်ဒါကြီးကသေချာကြီးကျက်နေရမှာမဟုတ်ဘူးနော်မေးခဲ့ဘူးတဲ့မေးခွန်းဟောင်းတော့ပဲနည်းနည်းပြန်ကြည့်တာဘယ်အားပါလဲစေတောပရိယဆိုသူတစ်ပါးရဲ့စိတ်အကြံကိုသိမှလားကိုယ်စိတ်အကြံလားဘယ်လောက်ကြည့်လဲဆိုရှေ့ခုနှစ်ရဲ့နောက်ခုနှစ်ရဲ့အတွေးမှရှိတယ်သူတစ်ပါးတို့ရဲ့စိတ်အကြံကိုသိမှဆိုရှေ့လို့ပြောတော့အတိတ်နောက်ခုနှစ်ရဲ့ဆိုတော့အနာကအခုလောလောဆယ်လဲသူဘာကြံနေတယ်လဲရောသိလို့ရလားရလားရတယ်ဗောအဲ့ဒါနည်းနည်းပတ်သက်ရင်ပစ္စုပန်ရောပါသွားလားမပါသွားဘူးလားအဲ့ဒီတော့ရှေ့ခုနှစ်ရဲ့နောက်ခုနှစ်ရဲ့လို့ပြောပြီဆိုရင်မလွဲမဲ့သေးပစ္စုပန်လည်းအတုံးဝင်ပါပဲသူတစ်ပါးတို့ရဲ့စိတ်အကြံကသူတစ်ပါးတို့ကကာမအစိတ်တွေအာယုံပြုနေကာမပေါ့သူတို့ကဇန်နေပါတွေဖြစ်နေခဲ့ရင်ရောမဟေကုတ်ဖြစ်သွားမှာပေါ့သူတစ်ပါးတို့ရဲ့မက်ဖို့တွေဖြစ်ခဲ့ရင်အပမနာပေါ့မဲ့အခိုက်ပဲဆိုရင်တော့မဲ့ပဲပေါ့ဟုတ်လားကာလအနေနဲ့ပြောရင်သုံးခုမဟုတ်ဘူးလားမိမိလားသူတစ်ပါးရဲ့စိတ်လားသူတစ်ပါးဆိုတော့ဗဟိတပဲပေါ့ဒါကြောင့်စေတောပရိယကိုကြည့်ရင်ကာမယောမဟေကုတ်ယောအပမနာယောမဲ့ကော၄မျိုးဒါတပြက်ကာလအနေနဲ့ပြောရင်၃ခုလုံးပြီးရင်မိမိမဟုတ်ဘူးသူတစ်ပါးပဲအဲ့တော့အလုံးပေါင်းလိုက်တော့၈မျိုးမှတ်မိရဲ့လားကဲအတခါဒီကနေ့တင်တော့ပုပ္ပေနိဝါဒဆိုရှေးရှေးဘဝဖြစ်ခဲ့ဘူးတဲ့ခန္ဓာအစဉ်တွေကိုပြန်ပြောင်းအောင်မိတယ်ဆိုတော့မိမိရဲ့ခန္ဓာအစဉ်လည်းပြန်ကြည့်လို့ရတယ်သူတစ်ပါးရဲ့ခန္ဓာအစဉ်တွေရောပြန်ကြည့်လို့ရတယ်ဆိုရင်အဲ့ဒါကြာရေဟလာပြန်ကြည့်တဲ့အခါမှာကာမလည်းတွေးနိုင်တယ်မဟေကုတ်လည်းတွေးနိုင်တယ်ဒါခန္ဓာအစဉ်လို့ပြောရင်ကာမမဟေကုတ်နောက်တစ်ခါသူမိမိသူတစ်ပါးတို့ရဲ့မက်ဖို့တရားတွေတွေးရင်အပမနာမက်အခိုက်ပဲဆိုရင်တော့မက်ပေါ့ကာလအနေနဲ့ပြောရင်ရှေးရှေးဘဝလို့ပြောထားတဲ့အတွက်ကာလတစ်ခုပဲရှိရမယ်မိမိရောသူတစ်ပါးလို့ပြောတဲ့အတွက်အစ္ဆတရောဘဟိတရောပြီးရင်နမေအခေါ်အဝေါ်တွေပါလာတော့ပြဉ္ညက်ပေါ့ပြဉ္ညက်ကိုသူဘယ်လိုသုံးလဲနဝတ္တဘာနားလည်သွားပြီပေါ့เนาะအဲ့ဒါဆိုရင်လွယ်လိမ့်မယ်ကဲဆက်ကြည့်ရအောင်အတိတ်ကာလ၌ဝိပတ္တိမြတ်စွာဘုရားရှင်ပွင့်တော်မူခဲ့လေပြီထိုဘုရားရှင်ဤမေတော်သည်ဗန္ဓုမတိမီဤခမီးတော်သည
်
အဲ့ဒီအစာတည်ပြည့်အမီအနွယ်ဆိုမြင်းဆောင်ပြတ်လိုက်အဲ့ဒီဟာကိုပြန်ပြောနေတာပြီးရင်ပထဝီကတိုင်းနမိတ်တွေဆိုတဲ့ပြည့်ညတ်တွေပြောရင်လည်းအဲ့ဒါပါလေနဝတ္တကအဲ့ဒါဖျားရှင်နဲ့မဆိုင်တော့ဘူးနော်အတိတ်ကာလဝိပတ်တိနဲ့မဆိုင်တော့ဘူးနော်ဟလာပထဝီကတိုင်းနမိတ်တွေဘာတွေကိုပြန်ပြောပြီးတော့အောင်းမြင်နေရင်လည်းအဲ့ဒီအာယုန်ဒီပါလေနဝတ္တပါသဘောရောပေါက်သလားမြတ်စွာဘုရားကျေးဇူးတော်ရှင်ဂေါရမမြတ်စွာဘုရားပွင့်တဲ့အချိန်မှာပွင့်တော်မူသောမြတ်စွာဘုရားရှင်တို့ ਨੇ ပတ်သက်ပြီးပြန်ဟောတာရောရှိလားရှိလားသူကျမတို့နှစ်တိတ်ရှိစုဗုဒ္ဓဝင်လို့ပြောတယ်ကျေးဇူးတော်ရှင်ဟလာမင်းကိုဆရာတော်ဘုရားကြီးဗုဒ္ဓဝင်မှာရေးထားလားမရေးထားလားအဲ့ဒါတွေကဘယ်ဟာဘသူဟောခဲ့တာကိုပြန်ရေးတာမြတ်စွာဘုရားဟောတာပေါ့ဒီပင်္ဂရာမြတ်စွာဘုရားဟောတာတနင်္ဂရာမြတ်စွာဘုရားတရနင်္ဂရာမြတ်စွာဘုရားမေတင်္ဂရာမြတ်စွာဘုရားဒီပင်္ဂရာမြတ်စွာဘုရားမှာတနင်္ဂရာမြတ်စွာဘုရားသည်ဟလာတက်တန်းဘလောက်မှာပြည့်ရတယ်ဖာကမီတော်ကဘသူမယ်တော်ကဘသူဒါတွေပြန်ပြောထားတာကျွန်တော်တို့ကမကြည်ညိုအောင်လားအဲ့ဒါရှေးဖျားတွေရေးခဲ့တဲ့စာအုပ်ကြီးကိုဖွင့်ပြီးတော့ဖျားဟောတာလားတောက်ခါကြီးသွားကြည့်ပြီးတော့လားပေစာရွက်တွေလားဘာနဲ့ကြည့်ပြီးပြောတာဘုဗ္ဗေနိဝါဒပေါ့အခုကျေးဇူးတော်ရှင်ဂေါရမမြတ်စွာဘုရားနဲ့ပတ်သက်တာကိုလည်းနောင်ပွင့်မဲ့ရိမိတ္တရာမြတ်စွာဘုရားကြည့်ပြီးပြောဦးမလားမပြောဦးလားပြောဦးမှာပဲပေါ့အဲ့ဒါတွေအကုန်လုံးသည်နဝတ္တဗအာယုမယ်ဟုတ်လားအဲအဲ့တော့အနာဂတန်တနဲ့ပြောရင်လည်းအဲ့လိုကြည့်ရောရသလားရလားယင်သူမေနာရှင်အသေးစုပန်နေတဲ့အချိန်မှာဒီပင်္ဂရာမြတ်စွာဘုရားအနာဂတန်နဘိညင်းနဲ့ကြည့်ပြီးတော့ဒီကနေ့လေးအတင်ရှင်နဲ့ကဘာတသိန်းအကြာမှာအိန္ဒိယနိုင်ငံကပိလဝတ်ပြည်ဒုရောဒနမဟာရာဇာစသည်ဖြင့်ပြန်ပြောနေအဲ့ဒါလည်းနဝတ္တပါပဲမဟုတ်ဘူးလားအဲ့တော့အနာဂတန်တကြရင်လည်းအဲ့တော့လေသိလို့ရလိမ့်မယ်